ိုင်းနိုင်ငံမြောက်ပိုင်းမဲဟောင်ဆောင်ပြည်နယ်မှာရှိတဲ့မဲလာဦးဒုက္ခသည်စခန်းမှာတော့ကန့်သတ်ပိတ်ဆို့မှုတွေလုပ်ထားတဲ့တစ်ချိန်တည်းမှာပဲကိုဗစ် -19 ကပ်ရောဂါကူးစက်ခံရတဲ့ဒုက္ခသည်၅ဦးကိုပထမဆုံးအကြိမ်ဖြစ်စစ်ဆေးတွေ့ရှိပါတယ်။အနီးကမဲယာမှုစခန်းမှာလည်း2ဦးတွေ့ရှိခဲ့တယ်လို့ကရင်ဒုက္ခသည်ကော်မတီ KRC ကပြောပါတယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းသတင်းတောက်မအေးမာကသတင်းပေးပို့ထားပါတယ်။
ထိုင်းနိုင်ငံမြောက်ပိုင်းမင်းအောင်ဆောင်ပြည်နယ်ကမေလာဦးဒုက္ခသည်စခန်းမှာကိုဗစ်ကူးစက်ခံရသူ၅ဦးတွေ့ရှိခဲ့ကြောင်းစခန်းကော်မတီကဒီကနေ့ပဲအကြောင်းကြားခဲ့တယ်ဆိုပြီးပြည်ရင်ဒုက္ခသည်ကော်မတီရဲ့ဥက္ကဋ္ဌဦးရောဘတ်တွေကပြောပါတယ်
။ဟုတ်ကဲ့အလုံးနာရအဲဒီရှင်းပါလားအဲဒီတန်တော်ဦးရှင်းပါလား
။ဟုတ်ကဲ့ဟုတ်ကဲ့
ဒါကမဟုတ်တော့မရောက်သွားလာတာများလို့လုံးတာအနှမောတွေကချိုးကခံစက်မှာတော့အမီးနားထောက်ပိုင်းမှာသွားလာနေကြတာအဲ့မဲ့ဒီလိုကူးစက်မှုရှိတယ်လို့ပြောတာ။သွားလာတာများလို့လုံးလာအနှမောတွေကချိုးကခံစက်မှာတော့အမီးနားထောက်ပိုင်းမှာသွားလာနေကြတာ။အဲ့မဲ့ဒီလိုကူးစက်မှုရှိတယ်လို့ပြောတာ
။အခုကိုဗစ်ကူးစက်နေတဲ့ဒုက္ခသည်တွေဟာလွန်ခဲ့တဲ့တစ်ပတ်ကျော်ကစပြီးကိုပူချိန်နေတက်တာဖျားနာတာတွေရှိတဲ့အတွက်စခန်းတွေကဈေးကမ်းမှာလာပြကြပြီးစက်မကြီးဝန်ထမ်းတွေဆစ်ဆစ်ပြီးမှဒီကနေ့မှပဲအပြေထွက်ခဲ့တယ်လို့လည်းမေလာဦးစခန်းကဒုက္ခသည်တူကတော့အခုလိုပြောပြပါဗျာ။အဲကိုဗစ်ကူးစက်တ
ဲ့ဆိုတာဈေးမှကျပြီးရတယ်ဈေးမှကျပြီး
ကိုဗစ်ကူးစက်မှုတွေမဖြစ်ဖို့ထိန်းချုပ်တဲ့အနေနဲ့ပြီးခဲ့တဲ့လကစပြီးမေလာဥစခန်းထဲမှာစာတင်ကြောင်းတွေလည်းပိတ်ထားသလိုဒီလဇန်းကနေဩဂုတ်လ18ရက်နေ့အထိကန့်သတ်ပိတ်ဆို့မှုတွေလည်းလုပ်ထားပါဗျ။လက်ရှိမှာတော့ကိုဗစ်ကူးစက်မှုတွေဖြစ်လာတဲ့အတွက်စခန်းဥက္ကဋ္ဌကဒုက္ခသည်တွေအင်ပြင်မထွက်ကြဖို့တရက်ကွက်နဲ့တရက်ကွက်တအိမ်နဲ့တအိမ်ကူးလူသွားလာတာတွေမပြုကြဖို့အပြင်ထွက်ရင်လည်းနှာခေါင်းစည်းမတ်စည်းတက်ကြဖို့အရေးမကြီးတဲ့အပြင်မထွက်ဖို့တွေကိုလည်းစပီကာတွေနဲ့လိုက်လံသတိပေးနှိုးဆော်နေပါတယ်။လက်ရှိမှာတော့ကိုဗစ်ကူးစက်သူလူနာတွေကိုထားဖို့အတွက်စခန်းထဲမှာပဲတည်တက်နေရစီစဉ်ထားပါတယ်။ကိုဗစ်ကူးစက်တဲ့သူတွေနဲ့ထိတွေ့ထားသူတွေကိုလည်းကိုဗစ်စစ်ဆေးမှုတွေထပ်လုပ်မယ်ဆိုပြီးစခန်းတာဝန်ရှိသူတွေကပြောပါတယ်။မြန်မာနိုင်ငံမှာပြည်တွင်းစစ်ကြောင်းထွက်ပြေးတိမ်းထောင်လာသူတွေကိုတော့ထိုင်းမြန်မာနယ်စပ်မှာရှိတဲ့ဒုက္ခသည်စခန်းကိုပို့မှာနှစ်ပေါင်း30ကျော်ကြာထိုင်းအစိုးရကခုံလုံခွင့်ပေးထားတာဖြစ်ပါတယ်။ဒုက္ခသည်စခန်းကိုကုရှိပြီးလူပေါင်းတသိန်းနီးပါးခိုလုံနေထိုင်နေကြတာပါကိုဗစ်ပိုးစတင်ကူးစက်မှုဖြစ်တာကတော့အုတ်ပြန်ဒုက္ခသည်စခန်းခံဟင်ဒုက္ခသည်စခန်းမေလာဒုက္ခသည်စခန်းနဲ့အခုမေလာဦးနဲ့မေလာမူစခန်းတွေမှာကူးစက်မှုတွေတွေ့ရှိခဲ့တာဖြစ်ပါရဲ့ရှင်